ရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေအများအပြားကျွလွန်ခဲ့တယ်လို့ကိုရီကျုံခဲ့ရသူတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကပြောလိုက်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီမှမနေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်တဲ့တင်ပြချက်အတွင်းအဲ့လိုပြောဆိုခဲ့တာပါမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတချို့ရှိလာနေတယ်ဆိုပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးလုံဆရာတွေအများကြီးကြာနေသေးတဲ့အကြောင်းလဲလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါမှာခင်ဗျာ
ရိုဟင်ဂျာမွတ်စလင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနိုဝင်ဘာလ9ရက်နေ့တုန်းကမြန်မာရေးကြေညာချက်ကိုထုတ်ပြန်ခဲ့ပြီးချိန်တလအကြာမှာလက်ရှိခြေနေတွေကိုပြန်လည်သုံးသပ်တဲ့အနေနဲ့လူညုံရေးကောင်စီမှမနေ့တုန်းကတင်ပြခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ရိုဟင်ဂျာခြေနေတွေကိုလေ့လာခဲ့ကြသူ2ဦးဖြစ်ကြတဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fredman နဲ့ပြည်ပကအတွင်းလိမ်မိုင်းဆိုင်ရာကြံဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patnaik တို့ကလူညုံရေးကောင်စီမှသူတို့ရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတင်ပြခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးဆိုင်ရာသဘောတူညီချက်ရခဲ့တာကိုဝမ်းသာကြောင်းဒီကိစ္စတွေကိုလှုပ်ဆောင်အောင်မှာထဲသွင်းစဉ်းစားတဲ့အဓိကချက်တွေကိုနိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fredman ကလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်
First returns must be supported by reconciliation efforts
ဒုက္ခသည်တွေနေရာပြန်ရေးမှာပြန်လည်သင်းမြားရေးဆိုင်ရာအားထုတ်မှုတွေနဲ့ဖြစ်ရပါလိမ့်မယ်အချိန်တက်မှတ်ထားပြီးအသေးချာပြန်နိုင်ရေးကိုစီစဉ်ရပါလိမ့်မယ် Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်ကိုဗဟုပြုပြီးလှုပ်ဆောင်ရပါလိမ့်မယ်ဒုက္ခသည်တွေရဲ့မူလနေရာတွေဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရေးဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတစ်ဝိုက်မှာဖြစ်ရပါလိမ့်မယ်။စခန်းဒါမှမဟုတ်ယာယီနေရာမျိုးမဟုတ်ရပါဘူး။ရိုဟင်ဂျာတွေကိုလွတ်လပ်စွာသွားလာကုန်ပေးမယ်ဆိုတာကအပြုသဘောဆောင်တဲ့ကိစ္စဖြစ်တယ်ဆိုပေမဲ့တည်ဆဲဥပဒေတွေအရသူတို့အတွက်သွားလာလှုပ်ရှားခွင့်တွေကတိတ်ပြီးတိတ်ကျလွန်းနေတာပါ။လွတ်လပ်စွာသွားလာလှုပ်ရှားခွင့်တွေကိုတိုးချဲ့ပေးခြင်းအပြင်သူတို့ရဲ့အခြေခံဘဝနေထိုင်မှုအခြေအနေတွေကိုအဆင်ပြေစေပါလိမ့်မယ်။လောလောဆယ်တတ်မှတ်ထားတဲ့တသက်ကံအထောက်ထားဆိုင်ရာကန့်သတ်ချက်တွေကိုရှော့ပေါ်ပြီးဒုက္ခသည်တွေကိုလက်ခံသင့်ပါတယ်ဒုက္ခသည်အများစုကအထောက်ထားတွေအစုံအလင်းပြနိုင်ဖို့ကခက်နေပါတယ်နောက်ဆုံးတင်ပြလိုတဲ့အချက်ကတော့ဒုက္ခသည်တွေနေရာပြန်ရေးကိစ္စမှာအတွေ့အကြုံများတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပူးပေါင်းဆောင်ရွက်မှုကိုလက်ခံရေးလဲတိုက်တွန်းလိုပါတယ
်ပြည်ပကအတွင်းလိမ်မိုင်းကြံဖက်မှုဆိုင်ရာအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patnaik ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြုံတွေ့ခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းခဲ့သူပါမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကတူးချင်းစီရောအုပ်စုလိုက်ရောရိုဟင်ဂျာမျိုးသမီးတွေကိုအာရမပြုကျင့်မှုတွေအများအပြားနဲ့ရဲဆက်ဆက်လှုပ်ဆောင်ခဲ့တဲ့အကြောင်းလုံခြုံရေးကောင်စီကိုတင်ပြခဲ့ပြီးတော့ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ
် I urge this body to do everything in its power to seek a swift end to the atrocitiesto ensure the alleged perpetrators of sexual
လုံခြုံရေးကောင်စီကိုကျွန်မတိုက်တွန်းလိုတာကတပ်ဆွမ်းသမျှအာဏာကိုသုံးပြီးရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ပေးဖို့လိမ်ပိုင်းဆိုင်ရာနဲ့တခြားအကြမ်းဖက်လုပ်ရက်တွေကျူးလွန်ကြသူတွေကိုတရားဥပဒေအရအရေးယူဖို့အကျူးလွန်ခံကြရသူတွေအတွက်ဘေးအန္တရာယ်ကင်းစွာနေထိုင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဖြစ်ပါတယ်ကျွန်မတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ပြက်ကွက်မှုကိုတမိုင်းကနေမှတ်ချောက်တင်အကဲဖြတ်ပါလိမ့်မယ်ရခိုင်ပြည်နယ်မှာအရက်သားတွေပေါ်မှာကျူးလွန်ချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့ကြိုးပမ်းမှုများဟာတိတ်ကိုထိရောက်မှုရှိစေမှာဖြစ်ပါတယ်လူသားချင်းစာနာမှုအထောက်အကူတွေကိုလည်းကုလသမဂ္ဂအဖွဲ့တွေချက်ချင်းတွားရောက်ဖို့အတွက်ဆောင်ရွက်ခွင့်ပြုတင်ပါတယ
်အမေရိကန်ပြည်တော်စုရဲ့ကုလသမဂ္ဂဆိုင်ရာတာဝန်နီကီဟေလီကတော့ရိုဟင်ဂျာဒုက္ခသည်အရေးမြန်မာဆိုရရဲ့ဂရိကဝတ်ပေးပြောဆိုနေမှုတွေကနေလက်တွေ့လှုပ်ဆောင်လာတွေကိုမြင်လို့တယ်လို့ဆိုပါတယ
် This is the fastest displacement of refugees since Rwanda. More people are dead and displaced inside Burma. Yet we still have not seen any concrete action to hold those responsible for these atrocities accountable. Instead, we see an investigation by the Burmese military.
ဒါဟာရဝမ်ဒါအပြည်ဒုက္ခသည်တွေအမြန်ဆုံးအိုးအိမ်မဲ့ဖြစ်ကြရတဲ့ဖြစ်ရပါဒါအပြင်မြန်မာနိုင်ငံတွင်းမှာနောက်ထပ်လူတွေတိဆုံနာအိုးအိမ်မဲ့ဖြစ်ကြတာတွေလည်းရှိနေပါတယ်ဒါပေမဲ့ဒီပြမှုကျူးလွန်သူတွေပေါ်ခိုင်မာတဲ့အရေးယူမှုကိုမတွေ့ရသေးပါဘူးအဲ့ဒီအစားမြန်မာစစ်တပ်ကစုံစမ်းစစ်ဆေးပြီးပြမှုကျူးလွန်သူတွေကိုအရေးယူတာလုံးဝမတွေ့ရပါဘူးဒါဟာလက်ခံနိုင်စရာမရှိပါဘူးမြန်မာနိုင်ငံနေနဲ့လက်တွေ့ဖြစ်ရတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကိုအပြည့်အဝသွားရောက်ခွင့်ပြုခြင်းအပြင်ပြစ်မှုကျူးလွန်သူတွေကိုရေးယူနိုင်မှာဖြစ်ပြီးပြည်ထနာကိုအပြေရှားရမှာလဲဒါဟာအရေးကြီးပါတယ်။ အချိန်ကိုမဖြုံးတင်တော့ပါဘူးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့ဆိုတာကတော့ညင်းလို့မရပါဘူးမြန်မာနိုင်ငံမှာလုံခြုံရေးတပ်တွေကျူးလွန်မှုနဲ့အကြမ်းဖက်ရက်ဆက်မှုတွေအလုံးကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချပါတယ
်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ဟောက်တူဆွမ်းကမြန်မာအစိုးရရဲ့သဘောထားကိုရှင်းပြပါတယ
် As regards the alleged sexual violence the government of Myanmar has made its position
မြန်မာတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးသားပါလူခွင့်ရေးချိုးဖောက်မှုမနှမြကိုမြန်မာအစိုးရကအားမပေးပါဘူးခိုင်မာတဲ့တက်တွေထောက်ထားလိုက်တာရှိမယ်ဆိုရင်ကျွန်တော်တို့ဘက်ကအရေးယူဆောင်ရွက်ဖို့အသင့်ပါပဲဥပဒေအရဘယ်သူကိုမဆိုးအရေးယူသွားမှာပါလို့မြန်မာတာဝန်ဟောက်တူဆွမ်းကပြောခဲ့တာပါဘူးတိတော်မွန်တော်ဒေသမှာအရင်တော့လုံခြုံရေးအရတက်ဖြန့်ထားခဲ့တဲ့တပ်ဖွဲ့တွေကိုလည်းပြန်ပြီးတော့ရုတ်သိမ်းထားခဲ့ပြီးဖြစ်ကြောင်းနဲ့ဒေသတွင်းဥပဒေစိုးမိုးမှုတွေကိုရဲတပ်ဖွဲ့ဝင်တွေနဲ့လှုပ်ဆောင်နေတဲ့အကြောင်းချက်ချင်းဒီအဖွဲ့တွေရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းဒေသတွင်းမှာလှုပ်ဆောင်ခွင့်ရှိနေကြောင်းနဲ့မြန်မာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ရခိုင်ဒေသအတွင်းအခြေအနေတွေနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းမြန်မာအံမတ်ဟောက်တူဆွမ်းကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အံမတ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူညီထားချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာကုလသမဂ္ဂလုံခြုံရေးကောင်စီကဝိုင်းပြီးတော့ကြီးကြပ်ပေးဖို့တိုက်တွန်းခဲ့ပါတယ
်။ As we had previously said in this council, whatever momentum we see in our bilateral engagement with Myanmar has been the result
လုံခြုံရေးကောင်စီမှတွေ့ခဲ့ရပြီးတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားနှစ်နိုင်ငံဆွေးနွေးမှုတွေမှာတိုးတက်မှုရရှိခဲ့တာကရခိုင်ပြည်နယ်မှာနောက်ဆုံးဖြစ်ပွားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းဝန်းပြစ်တင်ဝေဖန်မှုအပြင်ထဲထဲဝင်ဝင်ဆက်ဆံမှုတွေကြောင့်ဖြစ်ပါတယ်။ဒီနှစ်နိုင်ငံသဘောတူညီမှုကိုဖော်ဆောင်ရမှာလူညိုရေးကောင်စီအနေနဲ့ကြီးကြပ်စောင့်ကြည့်ပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းပါတယ
်။လူညိုရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့တင်ပြဆွေးနွေးမှုတွေထဲမှာမြန်မာနိုင်ငံတွင်းရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်မှုတွေရှိလာတယ်ဆိုပေမဲ့ဖြစ်ရှင်းစရာကိစ္စတွေကအများပြားကြံနေသေးတာကြောင့်ဒီထက်ပိုပြီးတော့တိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ကြဖို့တွန်းအားပေးတိုက်တွန်းပြောဆိုခဲ့ကြပါတယ်။